ကိုဗစ် -19 ရောဂါပြန့်နှံ့လာတဲ့အချိန်ကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ကုန်သွယ်မှုကိုယာယီထပ်မံရန်နာလိုက်တယ်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံကုန်သွယ်မှုရရှိပိတ်ပင်မယ်ဆိုရင်ဈေးကွက်ခက်ခဲရှိနိုင်တယ်လို့ကုန်တယ်တွေကပြောဆိုနေတယ်လို့ကိုဗစ်ရောဂါပိုးကူးစက်မှုများလာတာကြောင့်ဒီလိုရပ်နားတဲ့အပေါ်မှာရခိုင်လူမှုဖွဲ့စည်းတွေကကြိုးဆိုလိုက်ပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။စစ်ကောင်စီကနေဖွင့်လှစ်ထားတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကုန်သွယ်မှုကိုနှစ်နိုင်ငံတွင်းကိုဗစ် -19 ရောဂါပြန့်နှံ့လာတဲ့အခြေအနေတွေကြောင့်ကုန်သွယ်မှုယာယီထပ်မံရပ်နားဖို့ဆုံးဖြတ်ခဲ့ကြောင်းရခိုင်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီဝင်ဦးတန်းထွန်းက VOA ကိုခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကဒီ2020ဧပြီလ10ရက်နေ့ကစပြီးတော့အိုးကျွန်တော်ပြေးထားတဲ့နယ်စပ်ကုန်သွယ်ရေးပြန်ဖွင့်ပြီးတာပေါ့လေ။ကျွန်တော်တို့ကဒီနယ်ဒီမှာအုပ်ချုပ်ကောင်စီကကိုဗစ်ကြောင့်ဆိုပြီးတော့ကျွန်တော်တို့ကျလိုင်းစစ်ချောင်းနေရနေ30ရက်နေ့တော့ယာယီပိတ်ထားခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာဒီနေ့ဟိုတစ်ဖက်နိုင်ငံမှာလည်းကိုဗစ်ကလည်းများဆန္ဒရှိမှာဒီကကျွန်တော်ဖြစ်တယ်မယ်ကိုဗစ်ကရှင်မှာလည်းများလာတော့တစ်ဖက်နိုင်ငံဖြစ်လို့ရှိရတယ်နည်းနည်းကွန်ပျူတာလည်းပဲကျွန်တော်တို့ထပ်မံပြီးတော့ယာယီရနာထားမယ်ဆိုပြီးတော့တနည်းအားဖြင့်ဒီကောင်ကဆုံးဖြတ်ခဲ့ကြတာ
ဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်စီတင်ပို့နေတဲ့စစ်တွေဆွေမင်းကနယ်စပ်ကုန်သွယ်ရေးစခန်းနဲ့မောင်တော်ကရင်ချောင်းနယ်စပ်ကုန်သွယ်ရေးစခန်းတွေကိုရခိုင်အစိုးရလက်ထက်2020ခုနှစ်နှစ်လပိုင်းကကိုဗစ်ပရမလှိုင်းနဲ့ဒုတိယလှိုင်းကာလအတွင်းပိတ်ထားခဲ့ပေမဲ့စစ်ကောင်စီလက်ထက်ဧပြီလ12ရက်နေ့မှာနိုင်ငံကုန်သွယ်ရေးပြန်လည်စတင်လာခဲ့တာပါနောက်ပိုင်းကိုဗစ်ရောဂါကူးစက်နေမှုကြောင့်ဇူလိုင်လ15ရက်ကနေ31ရက်နေ့အထိယာယီရပ်နားဖို့မူလကပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကဆုံးဖြတ်ခဲ့ပေမဲ့အခုအခါထပ်မံရပ်နားဖို့ပြင်ဆင်ဆုံးဖြတ်ခဲ့တာပါဧပြီလနဲ့မေလ2လသာကာလအတွင်းနယ်စပ်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ43သိန်းကျော်ကုန်စီကူတန်းရောင်းဝယ်နိုင်ခဲ့ကြောင်းရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကနေသိရပါတယ်ရခိုင်ပြည်နယ်ကုန်တယ်များတဲ့ဥက္ကဋ္ဌဦးသိအောင်ဦးကတော့နိုင်ငံကုန်တယ်မှုကိုရက်ရှိပိတ်ပင်မယ်ဆိုရင်ဈေးကွက်အတွက်ခက်ခဲရှိတယ်လို့ပြောပါတယ
်။ယာယီခဏဒီနှစ်ဖက်သုံးဖက်လောက်ပိတ်လိုက်တဲ့ဟာကတော့တအားကြီးတော့ထိခိုက်အင်းနာမှုတွေကျိုးသက်ရမှုတွေအများကြီးတော့မရှိနိုင်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဒီကြာကြာကြီးပိတ်တော့ပြီဆိုရင်တော့ကျွန်တော်စိုးရင်ရတဲ့ဟာတကူကမဖက်နိုင်ငံမှာကျွန်တော်ရဲ့ PC ရဲ့ဈေးကွက်ပျောက်သွားနိုင်ပါတယ်ဒီကလေးတစ်ခါမှလည်းကျွန်တော်တို့တဏှာ6000လောက်ပိတ်တော့တယ်ဆိုတဲ့အတွက်ပြန်ဖွင့်တဲ့အချိန်မှာဒီဘက်ကကျွန်တော်တို့လက်ရှိတောနေကြကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်မှာကျွန်တော်တို့ဒီဈေးကွက်ပျောက်သွားတယ်တော်တော်လေးကိုကျွန်တော်တို့ market ကပြန်ရှာတာတော်တော်လေးခက်ပါတယ
်မြန်မာနိုင်ငံဘက်ကပို့ကုန်နေတဲ့ကလပဲကျက်သွန်ဒီဂျင်းဂွန်ဒီရေထွက်ပစ္စည်းငါငချောက်ဈေးယူတို့ကိုအဓိကတင်ပို့တာဖြစ်ပြီးသွင်းကုန်အနေနဲ့အဝတ်ထည်အိမ်တုံးပစ္စည်းအ ਨੇ ချင်းသာတင်သွင်းတယ်လို့သူကဆိုပါတယ်။ဒါပေမဲ့ယောဂါပူကူးဆက်ပြန့်နှံ့နေတဲ့ကာလတွင်အခုလိုနှစ်နိုင်ငံကုန်သွယ်မှုကိုရပ်နားလိုက်တဲ့ပုံမှာကောင်းမွန်တဲ့လက္ခဏာတခုလို့ရခိုင်လူမှုဖွဲ့စည်းတာဝန်ရှိသူတို့ကပြောပါတယ်
။အစိုးရရဲ့ငွေကြေးစီစဉ်မှုအတွက်ဒီပြည်နာရေးနိုင်ငံနဲ့ကုန်သွယ်မှုကိုလုပ်နေရတာပေါ့လေ။အဲ့တော့အခုရပ်နားလိုက်ရဆိုရင်ကောင်းတဲ့အရာတခုဖြစ်တယ်ပေါ့လေ။ဘာကြောင့်လဲဆိုတော့ဒီဘင်္ဂလားဒေ့ရှ်နဲ့ကုန်တယ်စီစဉ်မှုကြောင့်လည်းကြေးတဲ့တစ်ပတ်လောက်ကနေပြီးတော့မှကုန်တယ်ဘောဥပ္ပကိုခုလူဆက်ဆက်နေတဲ့ကပို့တဲ့ရတဲ့များတော့ပေါ့လေ
လက်ရှိရခိုင်ပြည်နယ်တွင်မှာရခိုင်ကိုဗစ်ပရမလှိုင်းနဲ့ဒုတိယလှိုင်းထက်ဒေဆုံးမှုများသလိုကျန်းမာရေးဆောင်ရွက်မှုတွေကအားနည်းနေတယ်လို့ပြောပါတယ
်ဒုတိယလှိုင်းလိုအရေးအတွက်တွေမများဘူးဆိုပေမဲ့ဒေတဲ့နှုန်းတွေကတော့အများများတယ်ဒီရလိုက်လုံးကတော့ဒီ content person တွေကိုပါကျွန်တော်တို့ဒီ coordinating center တွေချခဲ့ကြတာပေါ့ဘယ်လိုလဲဒီ change ကြောင်းနိုင်ခဲ့တာပေါ့လေအခုကျတော့ဒီ facilitating coordinating center ကဆိုရပေါ်တယ်မလုပ်ဘူးမလုပ်တဲ့အခါကျတော့တရားသူဟုံးကောင်မှသိထုတ်ပြန်တဲ့အခြေအနေမှာမရှိဘူ
းဒါပေမဲ့ရခိုင်လက်နက်ကန်အဖွဲ့တစ်ခုပြတဲ့ AA ဖွဲ့ကတော့ဇူလိုင်လ20ရက်နေ့ကနေဩဂုတ်လ4ရက်နေ့ထိ stay at home ကာလဖြစ်နေအိမ်တွင်းမှနေကြဖို့ပါဝင်ကိုဗစ်နဲ့ပတ်သက်ပြီးလိုက်နာဖို့စည်းကမ်းချက်24ချက်ကိုဇူလိုင်လ20ရက်နေ့မှထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းကိုဗစ်တတရလှိုင်းကာလဇူလိုင်လ29ရက်နေ့ထိတော့ပိုးကူးဆက်သူ2600ကျော်ဒေဆုံးသူ160ကျော်နဲ့ဆေးကူးစက်မှုခံယူနေရသူပေါင်း800ကျော်ရှိတယ်လို့ပြည်နယ်ကောင်စီဝင်တွေရဲ့စီးရင်တွေမှာဖော်ပြထားပါတယ်ကျွန်တော်နိုင်ကွန်းနိုင် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ